ီးခဲ့တဲ့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သူကိုစလေလောင်း6000ကျော်မှာအယောက်100ကျော်ဟာရွေးကောက်ပွဲစီးမြင်ရတင်သွင်းရမယ်ရွေးကောက်ပွဲကာလအတွင်းကုန်ကျထားတဲ့ကုန်ကျစည်းကိုတင်ပြခဲ့ခြင်းမရှိဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်ဒီလိုမတင်ခဲ့တဲ့ကိုစလေတွေကိုကော်မရှင်ကနေခုံအဖွဲ့ဖွဲ့စည်းကစစ်ဆေးသွားမယ်လို့လည်းကော်မရှင်ကပြောပါတယ်စစ်ဆေးပြီးတည်ဆဲဥပဒေအရအေးယူတဲ့မယူတဲ့ကိုဆုံးဖြတ်မယ်လို့လည်းဆိုပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မေခကသတင်းပေးပို့ထားပ
ါဟုတ်ကဲ့ပါပြီးခဲ့တဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သူကိုယ်စားလှယ်လောင်း6000ကျော်မှာအယောက်100ကျော်ဟာရွေးကောက်ပွဲစီးနှင်ရတင်သွင်းရမယ်ရွေးကောက်ပွဲကာလအတွင်းကုန်ကျထားတဲ့ကုန်ကျစရိတ်ကိုတင်ပြခဲ့ခြင်းမရှိပါဘူးဒီလိုတင်ပြခဲ့ခြင်းမရှိသူတွေကိုလာမယ့်ဇန်နဝါရီဒုတိယပတ်ထဲမှာခုံရုံးဖွဲ့စစ်ဆေးတော့မယ်လို့ရွေးကောက်ပွဲကော်မရှင်ကအမည်မဖော်လိုတဲ့ညွှန်ကြားရေးမှူးတဦးက VOA ရဲ့မေးမြန်းမှုကိုခုလိုဖြေကြားခဲ့ပါတယ
်100ကျော်ရှိတယ်တနင်္ဂနွေလုံးမှာမပါဘူးဆိုင်တဲ့ကိုယ်စားလှယ်မပါဘူးအဲ့ဒါကျွန်တော်တို့ဒီကနေ့တရားရုံးနဲ့ဆက်မယ်ပြစ်ပြီးတော့မှသူကပြန်ပြီးထုချေတော့တင်ပြီပြီးတော့မှဒါကိုတရားရုံးနဲ့ဆက်ပြီးတော့ဆုံးဖြတ်ပေးလိုက်ဒီဘက်ခေါ်တဲ့တရားခွင်ခေါ်လိုက်တဲ့ကျွန်တော်ကဘယ်တော့တင်ပါလဲမတင်ဘူးသူတို့တင်လေကျွန်တော်ဘာကြောင့်တော့ကြလို့အကြောင်းပြချက်တွေနဲ့တင်ပေါ့အကြောင်းပြချက်တွေမတင်တဲ့သူကလုံးဝမတင်တဲ့သူကသွားပါပဲအဲဟိုနောက်ကျတဲ့သူကတော့ဘာကြောင့်နောက်ကျတဲ့တင်ရမှာပေါ့တင်လို့ရှိရင်သူကျွန်တော်တို့ကပြန်စဉ်းစားပြီးမှာပေါ့စဉ်းစားပြီးလို့ဆိုတော့လူကြီးတွေကတော့ဟိုတရားခွင်ကစဉ်းစားပြီးမှာဆိုတာဘာကြောင့်မှန်သလားသူတောက်ကြတာမှန်သလားမှန်လားဆုံးဖြတ်ပြီ
းလက်ရှိမှာကုန်ကျစရိတ်မတင်ခဲ့တဲ့ကိုယ်စားလှယ်ဦးကြီးဟာအယောက်100ကျော်ရှိတယ်လို့ဒါကော်မရှင်ကပြောဆိုထားပြီးဘယ်ပြည်နယ်ဘယ်တိုင်းကဘယ်နှစ်ဦးလဲဆိုတာကိုတော့တိကျစွာမပြောခဲ့ပါဘူးဒီပြင်ဘယ်ပါတီဝင်တွေလဲဆိုတာကိုလည်းပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးမတင်ခဲ့တဲ့ကိုယ်စားလှယ်တွေအနေနဲ့ခုံရုံးမှာဘာကြောင့်မတင်ပြနိုင်ခဲ့တယ်လဲဆိုတာကိုအကျိုးအကြောင်းနဲ့အထောက်အထားခိုင်လုံစွာတင်ပြရမှာပါခုံရုံးကနေဒါကိုစစ်ဆေးမှာဖြစ်ပြီးစစ်ဆေးရသမျှကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းကကော်မရှင်ကနေကိုယ်စားလှယ်လောင်းအရေးချင်းပြည်ရင်းသူဟုတ်မဟုတ်ကိုဆုံးဖြတ်မယ်လို့အဲ့ဒီအမည်မဖော်လိုတဲ့ညွှန်ကြားရေးမှူးကပြောပါတယ်။ကုန်ကျစရိတ်မတင်ခဲ့တဲ့အယောက်တရာကျော်မှာအနိုင်ရရွေးကောက်ပွဲကိုယ်စားလှယ်တွေမပါဝင်ဘူးလို့ကော်မရှင်ကပြောပါတယ်။ထုတ်ပြန်ထားတဲ့သက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲနီးဥပဒေ89အရရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်သူကိုယ်စားလှယ်တိုင်းဟာရွေးကောက်ပွဲအတွက်ကုန်ကျစရိတ်တွေကိုကော်မရှင်ကနေအနိုင်ရကိုယ်စားလှယ်အမည်စရင်းကြေညာပြီးတဲ့နေ့ကနေစပြီးရပ်ပေါင်း30အတွင်းမှာသက်ဆိုင်ရာခရိုင်ကော်မရှင်တွေကိုတင်ပြရမယ်လို့ဖော်ပြထားပါတယ်မတင်သွင်းမှာကသက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲမျိုးဥပဒေ84အရအရေးအချင်းပြည့်ရင်းသူလို့သတ်မှတ်ကြေညာခံရမှာဖြစ်ပြီးလာမယ့်ကြားပြတ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ခံရမှာဖြစ်ပါတယ်လက်ရှိမှာကချင်ပြည်နယ်ဗမော်ခရိုင်မှာကိုယ်စားလှယ်လောင်း18ဦးဟာကုန်ကျစရိတ်လာရောက်တင်ပြခြင်းမရှိဘူးလို့အဲ့ဒီခရိုင်ကော်မရှင်အတွင်းရေးမှူးဦးကျော်သိန်းဦးက VOA ကိုခုလိုပြောပြပါတယ်
အားလုံးကျွန်တော်16ယောက်ကြီးရတယ်123ယောက်ပါလေ။ဟောသုံးခုသလုံးရတယ်။ဟောပြည်သူ့တို့မှာတစ်ယောက်ကျန်တာပေါ့နော်။ပါတီဘုံလုံးတော့မမှတ်ဘူး။အားလုံး18ယောက်ကိုအများဆုံးကတော့ဆယ်ဒီမိုကရေစီပါတီတင်လေ။5ယောက်၊အစညာ4ယောက်။ဟောပါတီတစ်ခုချင်းတစ်ခုချင်းစီတော့အဲ့လိုတော့ကြောက်ကြရမှာမရှိဘူး။ကျွန်တော်တို့ကချုပ်ညာစားတော့တက်ပြီလေ။
ကုန်ကျစရိတ်လာရောက်တင်သွင်းခြင်းမရှိတဲ့ပါတီတွေကတခုဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီကအတွင်ရေးမှူးဦးမရန်ရီကတော့မတင်ပြတဲ့အပေါ်အခုလို့ပြောပြပါဗျ။
ဟိုတယောက်ကပြောဟိုမူးမော့မင်းဖန်တနေပြသူကဟိုယူကိုပဲမတိုက်ချင်ဘူးတော့လေချက်တော့ဟာလေသူကဘာမှမလုပ်ကြဘူးဒီတိုင်းပဲသွားလာလည်းမလွယ်ဘူးလေအဲဒါသူလည်းမတင်တော့ဘူးတက်လက်ကြီးဆိုတဲနေလိုက်တာဘာမှလည်းကုန်ကျစရိတ်မရှိဘူးတော့သူကပြီးသွားပြီဟိုအစမတင်ဖြစ်တာတလူပါပြီးရတဲ့သူ့အတေကမင်းဆုံးရဆိုဇီးင်းတင်ရမှာဆိုတော့မတိဘူးလေမလိုဘူးလို့ထင်လို့သူကသူတို့ကချူအတေကအဲလေတို့ဘာလို့တောင်ရလို့ဘာလို့ဆင်းသွားတယ်ဟိုအဲ့အရာမျိုးတွေရှိတာပေါ့အစ်စ်တွေလေးမရဘူးသူတို့နဲ့နောက်မှပဲသူကသွားခေါ်ယူမှပဲလောက်ခိုင်းတာအကြောင်းနင်းနေတော့ကြာသွားတာပ
ါပြီးခဲ့တဲ့ရွေးကောက်ပွဲမှာပါတီပေါင်း90ကျော်ကလွှတ်တော်ကိုယ်စားလှယ်ပေါင်း6000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်စည်းရင်းအရ2010ရွေးကောက်ပွဲမှာလည်းကုန်ကျစရိတ်မတင်သွင်းနိုင်ခဲ့တဲ့ကိုယ်စားလှယ်ဦးကြီးဟာ100ကျော်ရှိခဲ့တယ်လို့ကော်မရှင်ကပြောပါတယ်အဲ့ဒီတုန်းကကိုယ်စားလှယ်ပေါင်း3000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးကုန်ကျစရိတ်မတင်ခဲ့တဲ့ကိုယ်စားလှယ်တွေကိုစစ်ဆေးရမှာကိုယ်စားလှယ်30ကျော်ဟာတိကျတဲ့အထောက်အထားတင်ပြနိုင်ခြင်းမရှိခဲ့တာကြောင့်အမည်ပြည့်စည်းရင်းကြေညာခံခဲ့ရတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရှင်